အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရှိတဲ့ဟိုတယ်မှာဗုဒ္ဓဘုနစ်ကပနမတွေ့ဆုံခဲ့ကြပြီးညစာစားခဲ့ကြပါတယ်။ညစာစားပွဲမတိုင်မီခေါင်းဆောင်ကြီးနှစ်ဦးတို့ဟာစကားပြန်နှစ်ဦးမှလွဲပြီးတော့ဘသူမှမပါဘဲခိတ္တတွေ့ဆုံခဲ့ကြပါတယ်ဒီအကြောင်းဟန်ဝိုင်းမြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတာကိုဒေါ်လာလတန်းကပြောပြမှာပါရှင
်အမေရိကန်နဲ့မြောက်ကိုရီးယားအလံတွေခွင့်ထူထားတဲ့နေရာကိုနောက်ခံထားပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဟာဒုတိယကြိမ်ထိပ်သီးညီလာခံကိုဗိုလ်ထုနေ့ကလက်ဆွဲနှုတ်ဆက်မှုနဲ့စတင်ခဲ့ကြတာဖြစ်ပါတယ်ကိုရီးယားကျွန်းဆွဲနျူကလ িয়ার ကင်းရှင်းရေးဆောင်ရွက်ဖို့ပေးထားတဲ့ခေတ်ကိုရုတ်သိမ်းပေးခြင်းရှိပါဘူးလို့သမ္မတထရမ့်ကညင်းဆိုခဲ့ပြီး1953ခုကအပြည့်အစာချုပ်နဲ့ရဆိုင်ခဲ့တဲ့ကိုရီးယားစစ်ပွဲတရဝင်းအဆုံးသတ်ရေးကြေညာချက်ထုတ်ပြန်ဖို့ရှိမရှိနဲ့ပတ်သက်လို့သတင်းတောက်တူရဲ့အမေကတော့သမ္မတထရမ့်ကစောင့်ကြည့်ရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတို့ခုလိုလက်ဆွဲနှုတ်ဆက်ပွဲခမ်းနားမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နှင့်ပြီးခဲ့တဲ့နှစ်ဇွန်လကကျင်းပခဲ့တဲ့ပထမအကြိမ်စင်ကာပူထိပ်သီးညီလာခံလိုပဲဒီဒုတိယအကြိမ်ဟာလည်းအောင်မြင်မှုရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ
်။ It's an honor to be with Chairman Kim. It's an honor to be together in really a country Vietnam where they
really Okraji Kim နဲ့တွေ့ဆုံရတာခုံစရာပါ။သူတစ်ဖက်ကော်ဇော်နီခင်ပြီးတော့ကျွန်တော်တို့နှစ်ဦးကိုကာရဝပြုပြီးတော့အခုလိုကြိုဆိုကြတဲ့ဗီယက်နမ်နိုင်ငံမှာအတူတကွတွေ့ဆုံရတာတိတ်ကိုဂုဏ်ယူပါတယ်ကျွန်တော်တို့နှစ်ဦးရဲ့ပထမအချိန်ညီလာခံဟာတိတ်ကိုအောင်မြင်ခဲ့တယ်လို့ကျွန်တော်ယူဆပါတယ်ဒီဒီချိန်ထိပ်သီးညီလာခံဟာပထမတစ်ချိန်နဲ့တန်းတူဒါမှမဟုတ်ပိုအောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်မြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတထရမ့်တို့ဟာဟနွိုင်းရှိမက်ထရိုပိုလ်ဟိုတယ်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်အဲ့ဒီနေ့ညစာစားပွဲတိုင်းမီကိုရီးယားစကပြန်နှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ခေါင်းဆောင်ကြီးနှစ်ဦးကြားတီးခြားဆွေးနွေးပွဲကျင်းပခဲ့ပါတယ်သမ္မတထရမ့်ရဲ့စကားပြန်ကတော့စီကူမာသူ့အတွက်စကားပြန်လုပ်ခဲ့တဲ့အမေရိကန်နိုင်ငံဂျာယီဌာနစကားပြန်လုပ်ငန်းဌာနရဲ့အကြီးအကဲယုံဟောင်လီဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်မြဲစကားပြန်ကတော့ဆင်ဟေယုံဖြစ်တယ်လို့အင်ဗျူတော်ကအတည်ပြုခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတီးခြားတွေ့ဆုံမှုနဲ့ပတ်သက်လို့ညစာစားပွဲမတိုင်မီစကားပြန်ကတဆင့်မြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောခဲ့ပါတယ်။ကျွန်တော်တို့ကမိနစ်30ကြာတိတ်ကိုစိတ်ဝင်စားပွဲအချက်လက်တွေကိုဆွေးနွေးခဲ့ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကစကားပြန်ကတဆင့်အခုလိုပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကတော့ခုလိုနိုင်ဝဲကြာတီးကြားတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လူတွေအတော်လေးစိတ်ဝင်စားကြမှာပဲလို့သာကောက်ချက်ချပြောကြားခဲ့ပြီးဂျာတာပရီနီဆွနီဘဲကနေရလကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းခုလူပြောခဲ့ပါတယ
် So we're going to have a very busy day tomorrow and we'll probably have a pretty quick dinner and a lot of things are going to be solved I hope and I think it'll
lead to ဘယ်ပြန်ကြရင်ကျွန်တော်တို့တွေတိတ်ပြီးတော့လုပ်ငန်းမှာဖြစ်ပါတယ်ကျွန်တော်တို့ညစာခက်မမြန်စားသုံးမှုရှိပါတယ်ဖြည့်ရှင်းစရာတွေကအများကြီးရှိနေပါတယ်ဒီဆွနီဘဲကနေပြီးတော့ရေရှည်ခံမဲ့ကောင်းမွန်တဲ့အခြေအနေတွေကိုဥတည်လိုက်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလည်းတိတ်ကိုထူးခြားကောင်းမွန်တဲ့ဆက်ဆံရေးပါ
။ညစာစားပွဲကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုနဲ့ယာယီအင်ဗျူရောအရာရှိချုပ်မစ်မော်ဗော်နီတို့တက်ရောက်ခဲ့ပြီးမြောက်ကိုရီးယားဘက်ကတော့ကိုရီးယားအလုံသမားပါတီဗဟိုကော်မတီရဲ့ဒုတိယဥက္ကဋ္ဌကင်မြုံချုံးနဲ့မြောက်ကိုရီးယားနိုင်ငံဂျာယီဝန်ကြီးရီယုံဟိုတို့တက်ရောက်ခဲ့ကြပါတယ်။ညစာစားပွဲမတိုင်မီနိုင်အနေငယ်လူကတော့ထိပ်သီးညီလာခံနဲ့ပတ်သက်လို့မမှန်သတင်းတွေထွက်ပေါ်နေတာကိုသမ္မတထရမ့်ကလက်မခံပယ်ချခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်းရေးနဲ့ပတ်သက်လို့သူနှင့်ကင်မဂျာညှိနှိုင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဟာအင်အားကြီးတဲ့စီးပွားရေးနိုင်ငံတစ်နိုင်ငံဖြစ်လာလိမ့်မယ်လို့သူမျှော်လင့်ကြောင်းသမ္မတထရမ့်က Twitter မှာရေးသားခဲ့ပါတယ်။တိုက်ဆိုင်မှုတစ်ရက်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်တဲခိုတဲ့မီလီယာဟိုတယ်မှာကနဦးအင်ဗျူရောသတင်းတောက်အဖွဲ့ကလည်းသတင်းပို့ဖို့နေရာအဖြစ်စရဲချထားတဲ့အတွက်လုံကြုံရေးကိုအကြောင်းပြပြီးအဲ့ဒီအင်ဗျူရောသတင်းတပ်ဖွဲ့ကိုဗီယက်နမ်အစိုးရကကြံသတင်းတောက်3000တို့သတင်းယူဖို့နေရာချထားတဲ့ Cultural Friendship Palace နေရာကိုမလွဲမရှောင်သာရှေ့ပြောင်းခဲ့တယ်လို့လည်းသိရပါတယ်ရှင်